ိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတားဆီးနိုင်ရေးအတွက်အမေရိကန်ဒေါ်လာ9ဘီလီယံလောက်လိုအပ်နေတယ်လို့ကုလသမဂ္ဂကပန်ကြားလိုက်ပါတယ်လူပေါင်းသန်းပေါင်းများစွာရဲ့အတက်တွေကိုကတ်တင်ဖို့နဲ့ထိခိုက်ကြွေးတဲ့နိုင်ငံတွေမှာရောဂါပိုးကူးစက်မှုရပ်အောင်ကာကွယ်ဖို့ရမုံငွေပို့ပြီးလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကဒီကနေ့ပြောကြားပါတယ်။ကမ္ဘာအစင်းရဲဆုံးနိုင်ငံတွေမှာနောက်3လကနေ6လလောက်အကြာမှာ COVID-19 ကာယရောဂါကူးစက်မှုအထွတ်အထိပ်ကိုရောက်မယ်လို့ခန့်မှန်းရပါတယ်။အဲ့ဒီနိုင်ငံတွေမှာအလုံးလက်မဲ့ဖြစ်ကုန်တာအစားအသောက်ရှားပါတာအပြင်ကလေးငယ်တွေအတွက်ကာကွယ်ဆေးမထိုးနိုင်တဲ့ပြဿနာတွေစမြင်နေရပြီလို့ဆိုပါတယ်။COVID-19 ရောဂါတိုက်ခိုက်ရေးအတွက်ဒေါ်လာ1ဘီလီယံထည့်ဝင်ကြဖို့အလူရှင်တွေကိုကုလသမဂ္ဂကအစိုးရပိုင်းတို့ကတန်ကြားထားတာပါ။ဒါပေမဲ့စုစုပေါင်းဒေါ်လာ 6.8 ဘီလီယံလောက်လိုအပ်တယ်လို့ဒီကနေ့ထပ်ပြီးပြောကြတာဖြစ်ပါတယ်။အစင်းရဲဆုံးသူတွေအထူးသဖြင့်အမျိုးသမီးမိန်းကလေးငယ်တွေနဲ့အကာအကွယ်မဲ့နေသူတွေကိုကာယရောဂါနဲ့ကမ္ဘာစီးပွားရေးကြာဆင်းတဲ့ဒဏ်ကနေအကာအကွယ်မပေးဘူးဆိုရင်နောက်နှစ်ပေါင်းများစွာအထိဆိုးဆိုးတက်ရောက်မှုတွေဖြစ်လာလိမ့်မယ်လို့လူသားချင်းစာနာမှုဆိုင်ရာယုံအကြီးအကဲမတ်လိုကော့ကပြောပါတယ်ဆက်လက်ပိုင်ပါကစ္စတန်နဲ့အာဖရိကနိုင်ငံခွန်ဒက်နိုင်ငံတို့ကိုအထူးကိလွယ်ဆုံးနိုင်ငံတွေအဖြစ်စည်းရင်းထပ်တိုးပြီးရန်ပုံငွေထပ်တိုးပေးဖို့ကုလသမဂ္ဂကတောင်းဆိုခဲ့တာဖြစ်ပါတယ်